မြန်မာနိုင်ငံအတွင်းကကရင်တိုင်းရင်းသားတွေထူထောင်ထားတဲ့တန်လျင်ချင်းချင်းဥယျာဉ်ပါဝင်အီကွေတာဆုစခုရရှိထားသူတွေအတွက်စုပေးပွဲအခမ်းအနားကိုစက်တင်ဘာလ29ရက်နေ့မှာကျင်းပမယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ကကြေညာလိုက်ပါတယ်။ Nature for Life အကောင့်စင်နဲ့ဒီနှစ်အတွက်အီကွေတာဆုကိုတစ်ကမ္ဘာလုံးမှာမြန်မာနိုင်ငံအပါအဝင်နိုင်ငံ10နိုင်ငံကထားနေတိုင်းရင်းသားဒေသခံအုပ်စု10စုကဇွန်လအတွင်းကစခုရရှိခဲ့တာဖြစ်ပါတယ်။စက်တင်ဘာလမှာကျင်းပမယ်ဒီစုပေးပွဲကိုCOVID-19 ကြောင့်ဗီဒီယိုကတဆင့်ကျင်းပမှာဖြစ်ပြီးစုပေးပွဲကျင်းပချိန်ကကုလသမဂ္ဂဇီဝမျိုးကွဲထိပ်သီးညီလာခံနဲ့ကုလသမဂ္ဂအထွေထွေညီလာခံကျင်းပချိန်တွေနဲ့လည်းတိုက်ဆိုင်နေပါတယ်။ကမ္ဘာတဝန်းကဒေသအစဉ်လူအဖွဲ့အစည်းတွေနဲ့ဌာနတိုင်းရင်းသားတွေကပတ်ဝန်းကျင်ဆိုင်ရာအကြံတဲကိုဘယ်လိုလက်တွေ့ကြကြနဲ့ပြတုံ့ပြန်နိုင်တယ်လဲဆိုတာကိုဒီအခမ်းအနားကနေဖော်ထုတ်ပြသနိုင်မှာဖြစ်တယ်လို့လည်းညွှန်ပြအခြေဆိုင် UNDP ရုံးချုပ်ရဲ့ထုတ်ပြန်ကြေညာချက်မှာပါရှိပါတယ်2020ခုနှစ်အီကွေတာစုပေးပွဲမှာပါဝင်မဲ့နိုင်ငံတွေကမြန်မာ၊ထိုင်း၊အင်ဒိုနီးရှား၊ကနေဒါ၊ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံ၊အီကွေဒေါ၊ဂွတ်တီမာလာ၊ကင်ညာ၊မဒဂတ်စကာနဲ့မက္ကဆီကိုနိုင်ငံတွေဖြစ်ပါတယ်မြန်မာနိုင်ငံတွေကတန်လျင်ချင်းချင်းရေးဥယျာဉ်ကနိုင်ငံရဲ့အရှိတောင်ဘက်တန်လျင်ပြည့်နောက်ဘက်ကမှရှိပြီးဧကတိတ္တမသုံးသန်းကျယ်ဝမှာတယ်အဲ့ဒီဥယျာဉ်ကိုညင်းချင်းရင်းနဲ့ကိုပိုင်ပြတန်းခွင်တဘာဝပဝင်းကျေရေရှည်တည်တန်းရေးနဲ့ဒလိရိုးရာယဉ်ကျေးမှုထိန်းသိမ်းရေးဆိုတဲ့မြို့မှန်းချက်တွေနဲ့ကရင်မျိုးသားစီယုံ KNU နဲ့မြမအစိုးရတို့ကြားညင်းချင်းရင်းလုပ်ငန်းစဉ်စတင်ခဲ့တဲ့2012ခုနှစ်ကတည်းကကျူပန်လုဆောင်ခဲ့တာလို့လည်း BNI တိုင်းရင်းသားသတင်းဌာန website မှာဖော်ပြထားပါတယ်ခင်ဗျာ